လာပါခင်ဗျာစနေနေ့ညတရက်လီလိုင်းဆွေးနွေးခန်းအစီအစဉ်ကကြိုဆိုပါရစေဒီကနေ့ကျွန်တော်တို့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီကနေ့ကမ္ဘာမှာဒုက္ခသည်ဥယျာဉ်တစားတစားတိုးလာနေပြီးတော့ဒီထက်မှလည်းဒီမြန်မာနိုင်ငံလည်းဟိုပါဝင်နေတဲ့အကြောင်းပါဇွန်လ20ရက်နေ့ဟာဒီကမ္ဘာဒုက္ခသည်များနေ့ဖြစ်ပြီးတော့ကုလသမဂ္ဂကထုတ်ပြန်တဲ့စည်းရင်းကိန်းဂဏန်းတွေအရ2019ခုနှစ်မှာဆိုရင်ဒုက္ခသည်ဥယျာဉ်ဟာ68တန်းခွဲအထိတောင်ရှိလာတယ်လို့ဆိုရတယ်။ဒီမနစ်ကတနစ်ထဲမှာကိုဒုက္ခသည်3တန်းလောက်လည်းထပ်တိုးလာတာပေါ့လေ။ဆိုတော့မြန်မာနိုင်ငံမှာဆိုရင်ဒီလိုဒုက္ခသည်အရေးပြဿနာဟာအခုမှစတာမဟုတ်ဘဲနဲ့ရာစုနှစ်ဝက်ကျော်ကြာဒီပြည်တွင်းစစ်တွေအဆုံးမသတ်နိုင်တာကြောင့်ဒီတချို့ဆိုရင်လည်းပဲဒီမွေးလာတွေကနိုင်ငံမဲဘဝနဲ့ဒုက္ခသည်စခန်းမှာပဲကောင်းချသွားတာပါ။ဟိုဒီလိုပြဿနာတွေဘာကြောင့်ရှိနေသေးလဲဘယ်လိုလျှော့ချအဆုံးသတ်နိုင်မလဲဆိုတာကိုကျွန်တော်တို့ဆွေးနွေးရအောင်ပါ။ဒီအစီအစဉ်မှာပင်နိုင်ဆွေးနွေးမယ့်သူတွေကတော့ကူဇော်ချက်ပါကူဇော်ချက်ဟာကချင်မြို့သားလူမှုဖွံ့ဖြိုးရေးဖောင်ဒေးရှင်းအုပ်ထားပါကချင်ဒုက္ခသည်တွေအရေးကိုကူညီပေးနေတဲ့သူလည်းဖြစ်ပါတယ်ဦးအေးလွင်ကတော့ဒီကုလအတွေ့အမှုဂျိုဟောင်းကော်ဖီယာနဲ့ဦးဆောင်တဲ့ရခိုင်ကြံပေးကော်မရှင်အဖွဲ့ဝင်ပါနောက်တစ်ယောက်ကတော့ဒီဖင်လန်နိုင်ငံမှာဒီမြန်မာနိုင်ငံကနေရွှေ့ပြောင်းချစ်ချနေထိုင်တဲ့ကိုအောင်မိုင်ပါဆိုတော့ကျွန်တော်အခုဒီဆွေးနွေးပွဲမှာပထမဆုံးစမေးခြင်းသူကတော့ကိုဂျာလက်ပါကိုဂျာလက်ကကချင်ဒုက္ခသည်တွေကိုဒီကူညီပေးနေတဲ့သူတူဖြစ်တယ်ဆိုတော့ဒီလက်ရှိပေါ်လေကချင်ပြည်နယ်မှာဒုက္ခသည်တွေဘလောက်များများရှိပါသည်လဲဒီကချင်ပြည်နယ်နဲ့ဒီရှမ်းပြည်မြောက်ပိုင်းပေါ်လေဆိုတော့အခုနောက်ဆုံးသူတို့ရဲ့အနေအထားလေးကိုပြောပြပေးပါလားခင်ဗျာ
ဟယ်လို
ဟုတ်ကဲ့ကိုဇော်ချက်ပြောပါခင်ဗျာ
အော်ဟုတ်ကဲ့ကျွန်တော်တို့ဒီကချင်ပြည်နယ်နဲ့ရှမ်းပြည်မြောက်ပိုင်းမှာလောလောလလကျွန်တော်တို့ဒုက္ခသည်တွေ IDP ကျတော့တိတ်နဲ့3000ဝန်းကျင်ရှိပါတယ်ခင်ဗ
ျဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ဟိုရှမ်းပြည်ရဲ့ရှမ်းပြည်မြောက်ပိုင်းမှာရော
အကောင်စုစုပေါင်းပေါ့အကောင်တိတ်နဲ့3000ဝန်းကျင်ရှိပါတယ်ခင်ဗ
ျဟုတ်ကဲ့ဟုတ်ကဲ့ဆိုတော့အခုဒီနောက်ဆုံးပေါ့လေသူတို့ရဲ့ဟိုသူတို့ဘယ်လိုပုံစံမျိုးနဲ့ရည်တည်နေထိုင်နေရလဲဆိုတဲ့အနေအထားလေးလည်းပြောပြအောင်
သူတို့ရဲ့လက်ရှိအနေအထားတော့ကျွန်တော်တို့ဒီတချင်ဒေသနဲ့ရှမ်းပြည်မြောက်ပိုင်းမှာရှိတဲ့ကျွန်တော်တို့ IDP တွေရဲ့နေထိုင်မှုပုံစံကတော့အခုကြည့်တဲ့အတိုင်းကျွန်တော်တို့စစ်ပွဲဖြစ်တာလဲဟိုဟာ2017ကနေအခုအထိခရီးနှစ်တိုက်ခဲ့ပါပြီအဲ့ချိန်အထိဆိုတော့သူတို့ရဲ့နေသူတို့နေတဲ့၆ပဲပတ်လေခါနေလဲဆွေးမြေကုန်ပြီးပြီးတော့အကာတွေမူကာတွေပြီးတော့ဒုက္ခတွေဒီဘလို့သူတို့အစနာကြီးခါတယ်လဲမလောက်မငါဒီအများကြီးလိုအပ်နေတဲ့အခုလိုလိုစစ်စစ်မှာတော့တို့ရဲ့အနေထားတော်တော်လေးဆွေးနွေးဖို့ကောင်းတဲ့အခြေအနေမှာကျွန်တော်တို့မြင့်မြင့်ကိုတွေ့တဲ့ရောက်ရှိနေပါတယ်ခင်ဗျာကျွန်တော်တို့ဒီကိုပန့်နဲ့ပစ္စည်းတွေရိခါတွေပေးဖို့ဘုရားလည်းဘယ်လိုခေါ်ရမလဲဆိုတော့တို့ရဲ့ဒီသက်ဆိုင်ရာအာဏာပိုင်တွေကအလီလီစစ်ဆဲပြီးမှအထက်ကိုအလီလီတင်ကြမှဒါသူတို့စီမှရောက်
ဟုတ်ကဲ့ဟုတ်ကဲ့ကိုစောကျေဟုတ
်ကဲ
့ကိုစောကျေတခုကျွန်တော်မေးချင်တာကခုနကပြောတဲ့ဒီသသိန်း3000ပေါ့လေဒုက္ခသည်တွေဆိုတာက
ဟို
ဒီဒုက္ခသည်တွေအကုန်လုံးကဒုက္ခသည်တွေစခန်းထဲမှာပဲနေရတာလားဒါမှမဟုတ်ရင်ဒီဒုက္ခသည်စခန်းမဟုတ်ဘဲနဲ့ဒီတောထဲမှာအဆင်ပြေတယ်လို့ရွှေပြောင်းနေထိုင်နေရတဲ့သူတွေရောဘယ်လောက်ရှိပါလဲ
တော်ရမှာအရှင်ပြေကလူရှိကြောင်းနေထိုင်တဲ့လူတွေကလည်းထောင်နှန်းရှိပါတယ်ခင်ဗျာအခု
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့အဲ့ဒီလူတွေရဲ့ဒီတော်ရမှာခုနပြောသလိုအရှင်ပြေပြေသလိုပေါ့လေလှက်ပတ်ပြီးတော့နေနေရတဲ့လူတွေရဲ့ဒီစားဖို့တောက်ဖို့ဒီစားတဲ့ရိတ်ကကိစ္စတွေကြတော့သူတို့ဘယ်လိုဖန်တီးနေရပါလဲ
စားဖို့တောက်ဖို့ဟိုလိခါကြီးကြတော့လေဒီတဲ့ new ပေါ်မှာရှိတဲ့IDP ဒီချက်ဒုက္ခတွေချက်ပူရင်းမှဒုက္ခရောက်တော့ပေါ့တို့ကဒီဘက်အခုမူးတူးလက်ဖြစ်ပြီဆိုတော့ဒီဘက်တို့ရဲ့လုံချုံစစ်ချရတဲ့ new pet new ပေါ်လဲတို့ကစဉ်းထုတ်လို့မရလာခဲ့လို့လည်းမရရေလေးကြီးပြီဆိုတော့ဒီတိုင်းပဲတို့ဟိုတော်ထဲမှာဖြစ်တယ်လို့ပေပြီးမှတဲ့ဟိုပါလေနေနေရတဲ့အချင်းပါအချင်းနေပ
ါဟုတ်ကဲ့ဟုတ်ကဲ့ပါခင်ဗျာဟုတ်ကဲ့ဆိုတော့ဟိုအခုတခါကျွန်တော်မေးချင်တာကတော့ဦးအေးလွင်ပါဦးအေးလွင်ကဒီကုလအတွေ့အမှုဂျိုဟောင်းဦးဆောင်တဲ့ဒီရခိုင်ကြံပေးကော်မရှင်အဖွဲ့ဝင်ပါဆိုတော့ဒီရခိုင်ပြည်နယ်ကနေပြီးတော့ထွက်ပြေးလာတဲ့ရိုဟင်ဂျာ9သိန်းလောက်ရှိတယ်ဆိုပြီးတော့ကုလသမဂ္ဂကပြောထားတာပေါ့လေဦးအေးလွင်ကရောဒီရခိုင်စုံစမ်းရေးကော်မရှင်မှာပါတာဆိုတော့ဒီဒုက္ခသည်တွေအရေးပြေလေဖို့ဘလောက်အချိန်ယူပြီးတော့ဆောင်ရွက်ရမယ်လို့ထင်ပါလဲခင်ဗျအ
ဲကျွန်တော်အနေရတော့လေဟိုကော့ခ်စ်ပဇာကိုလည်းကျွန်တော်ရောက်ခဲ့ပါတယ်ကော့ခ်စ်ပဇာကျွန်တော်တို့ရောက်ခဲ့ရင်အချိန်တော့ကော်မရှင်မှာကျွန်တော်မှူးထမ်းနေတော့ပေါ့နော်အဲ့ဒါနောက်ဆုံးအရေးခင်မဖြစ်ခင်ပါပေါ့အဲ့ဒီမှာလေကိုကကျွန်တော်တို့ဒီဒုက္ခသည်များရဲ့အခြေအနေလေးကိုတွေ့ရတာတော့စိတ်မကောင်းကြပါဘူး။အခုနောက်ဆုံးကျွန်တော်တို့ ဘာသာပေါင်းစုံညီညာရေး religion for peace ကကျွန်တော်တို့ဒီဘာသာရေးကောင်းဆောင်တွေကဒီကိစ္စရမှာဘယ်လိုများလုပ်လို့ရမလဲဆိုတာကိုလေ့လာဖို့အတွက်ကျွန်တော်တို့မောင်းတော့ကိုရောက်ခဲ့ပါတယ်မောင်းတော့မှာလည်းပဲလက်ခံရေးစခန်းတွေပါလိရှိတယ်ဘယ်လိုဘယ်လိုလုပ်မယ်ဆိုတဲ့အစီအစဉ်တွေကလည်းရှိတယ်သို့တော်ညာလည်းပဲတဦးတယောက်မှဒီဘက်ကိုမလာသေးဘူးဘာကြောင့်မလာလဲဆိုတာကိုကျွန်တော်တို့ဆန်းစစ်ဖို့လိုပါတယ်တဦးတစ်ဖက်တည်းကိုပဲကျွန်တော်တို့အပြစ်ပြောပြီးတော့လုပ်နေလို့မရပါဘူးအဲ့တော့ကျွန်တော်တို့ကတော့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့မြန်မာနိုင်ငံလည်းနှစ်ဦးနှစ်ဖက် bilateral agreement နဲ့သဘောတူပြီးလာဖြစ်နေပြီ။ဖြစ်နေတော့ညာလည်းပဲဘာကြောင့်ဒီလိုပြန်မလာရလဲဆိုတဲ့အဖြေကိုရှာဖို့တော့လိုပါလေ။အဲ့ဒီလိုအဖြေရှာမဲ့တဲ့အခါမှာကျွန်တော်အနေနဲ့ကတော့လေဟိုဒုက္ခတွေများကိုထပ်ပြီးတော့တရားခံဖြစ်နေ victim blaming ပေါ့လေ။ဒုက္ခတွေများကိုတရားခံဖြစ်နေပြန်ပြီးတော့ဟိုလက်ညှိုးမထိုးဖို့လေလိုအပ်နေတယ်လို့ကျွန်တော်ထင်ပါလေ။တကယ်ဈေးမြင့်အကြောင်းရင်းတွေကိုရှာပြီးတော့နှစ်ဦးနှစ်ဖက်ပြန်လည်ပြီးတော့ကညီနိုင်အဖြေရှာဖို့လိုပါတယ်။တစ်ဖက်တစ်ဖက်အဖြစ်တင်နေလို့မင်းလှုပ်လို့ငါလှုပ်လို့ဆိုပြီးတော့အဲ့လိုပြောနေလို့ကတော့ကျွန်တော်တို့အဆင်မပြေပါဘူး။အဲ့တော့အစင်းစင်းတွေကတော့ဖြစ်နေပြီလို့ပြောနေပါလေ။သို့တော့တဦးတယောက်မှမလာရသေးတဲ့အကြောင်းကိုတော့ကျွန်တော်တို့အလေးအနက်ထားပြီးဆက်ပြီးတော့တွေးဆဆွေးနွေးညီနိုင်ပြီးတော့ဖြေလျော့မှုတွေလုပ်တဲ့ရင်လည်းလုပ်ပြီးတော့ပါကျွန်တော်တို့ဒီဒုက္ခတွေများရဲ့ဒုက္ခကိုအများဆုံးကယ်တင်မှုလူတွေလို့တော့ကျွန်တော်မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဆိုတော့အခုဆိုရင်လည်းပဲဒီမကြသေးခင်ရပိုင်းအတွင်းအောင်ဆိုရင်ဒါရခိုင်အရေးပေါ်လေလွတ်လပ်တဲ့ဒီစုံစမ်းရေးကော်မရှင်ထပ်ပြီးတော့ဟိုဖွဲ့မယ်ဆိုပြီးတော့မြန်မာဆွေးရတော့သတင်းထုတ်ပြန်ထားပါတယ်ဆိုတဲ့အခါကျတော့အခုလိုမျိုးဒီမြန်မာဆွေးရဘက်ကအခုလိုမျိုးခြေလှမ်းတွေထပ်လှမ်းလာတယ်ဆိုတော့ဒီအရေးကိုဟိုပို့ပြီးတော့ဖြည့်ရှင်းနိုင်မဲ့ဘက်ကိုပို့ပြီးတော့နှီးဆက်လာတယ်လို့ထင်ပါလားခင်ဗျာ
theory ရတော့တော်လေးဒါဟိုနှိမ့်ဆက်လာတယ်လို့ကျွန်တော်တို့ပြောရမယ်အပြီးပြီးဆိုင်ရာလည်းပဲဒါကိုကြိုးစိုးတယ်ဆိုတဲ့ခါလေးတွေကိုပြောထားတာလေးရှိပါလေခင်ဗျာအဲ့တော့အဲ့ဒီဟိုပါလေးကတော့အတူတဘောမျိုးဆောင်တဲ့တိုးတက်မှုတွေလို့ကျွန်တော်မြင်ပါတယ်ဆက်လက်ပြီးတော့ကျွန်တော်အနေနဲ့ကတော့မေတ္တာရပ်ခံနေတာကကျွန်တော်တို့မြန်မာနိုင်ငံတော်အစိုးရဘက်ကရောဘင်္ဂလားဒေ့ရှ်အစိုးရဘက်ကရောဟိုအပြန်အလှန်ကျွန်တော်တို့ပြန်ပြီးတော့တွေးဆညီနိုင်ပြီးတော့ဘာကြောင့်သဘောတူညီချက်ရှိနေပါရှင်းနဲ့မလာဘူးလဲဆိုတာကိုတော့ဆန်းစစ်ဖို့လိုပါလိမ့်မယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာဟုတ်ကဲ့ပါဆိုတော့အခုတခါကျွန်တော်အလှည့်ပေးကျင်တာကတော့ကိုအောင်မိုင်းမှာကိုအောင်မိုင်းကဖင်လန်နိုင်ငံမှာပေါ့လေဒီဒုက္ခတွေအဖြစ်နဲ့ရွှေပြောင်းအခြေချနေထိုင်နေသူပါဆိုတော့ကိုအောင်မိုင်းကိုလည်းကျွန်တော်တခုမေ့ကျင်တာကဆိုတော့အခုလိုပေါ့လေဒီမြန်မာနိုင်ငံမှာဟိုဒုက္ခတွေအရေးကိစ္စဟာခုနလိုပေါ့လေဟိုနှစ်တည်းအများကြီးကြာလာတဲ့နောက်မှာဒီပြဿနာတွေဟာဟိုတဖြည်းဖြည်းသေးသွားမယ်ဆိုအခုဆိုလို့ရှိရင်ဟိုပြဿနာဒီဒုက္ခတွေရေးပြဿနာဟာပိုးပြီးတော့ကြီးထွားလာပါတယ်ဆိုတော့ဒီလိုဟိုဖြစ်လာတဲ့အခြေအနေဟာဘာကြောင့်လို့ထင်ပါလဲခင်ဗျာ
ကျွန်တော်ကိုအောင်မိုင်းပါဗျာခဏဒေါ်လာ20နဲ့ရေးပေါ့နိုင်ငံတကာဒုက္ခတွေလားလူဒီမှာကျွန်တော်ကိုယ်ကလည်းဒုက္ခတွေဘဝကိုဖြတ်သန်းလာရတာဖြစ်လို့ဒီဒုက္ခတွေရေးနဲ့ပတ်သက်ပြီးဘယ်အောင်ဆွေးနွေးဝင်ရတာကိုအတော်တင်နေအားမှုဖြစ်ပါတယ်ကျွန်တော်ပြောချင်တာကဗျာဒုက္ခတွေပြဿနာနိုင်ငံရေးပြဿနာဖြစ်တယ်ဆိုတာပါပဲ။ဆိုလိုချင်တာကဗျာဒုက္ခတွေပြဿနာရဲ့အရှင်းကစစ်ပွဲကြီးရဲ့ဘေးအတွက်ဆိုးကျိုးတွေကဆိုးကျိုးတွေဖြစ်တယ်ဆိုတာပါပဲ။ကုလဆရာကိုယ်တော်ထက်တော့ဆရာဦးအောင်တို့ပြောတယ်လေကျွန်တော်အမြင်တူပါတယ်။အဲ့ဒီမှာထူးခြားတာတစ်ခုကျွန်တော်ပြောချင်တာ။အခုဖြစ်နေတဲ့ကိစ္စတွေကခိုင်လုံတဲ့အကြောင်းပြချက်မရှိပဲတိုက်ချင်လို့တိုက်နေတဲ့စစ်ပွဲတွေကိုချက်ချင်းချင်းတို့ရက်ပြဖို့ကဒီကကြတယ်ပြောကြည့်မယ်အဲကျွန်တော်တိုက်ချင်လို့တိုက်တဲ့စစ်ပွဲတွေလို့ကျွန်တော်လည်းမပြေးထားရကျွန်တော်ဘမကြီးမှာဗျာတခုမကြရတိုက်ကိုထူးဆန်းပါတယ်စစ်ပွဲတွေနဲ့ပတ်သက်ပြီးမိကုန်းထုတ်မှဆိုရင်လည်းမိကုန်းနေရိုက်ထုတ်လို့ရမှာဖြစ်ပါတယ်ဥပမာဆိုပါတို့ဗျာ CIA NCA လည်းမမထူးလို့ CIA ကိုတိုက်ရတာဟုတ်ထွေးလူတွေလည်းတိုက်ချင်တဲ့ကတိုက်နေရအပြစ်ကရသေးသေးခုနှစ်စစ်ကောင်ကျွန်တော်အဲ့မှာထဲထဲဝင်ပုံပတ်သက်ဖို့ပါတယ်တိုင်းကလည်းတကယ်ဘယ်သူတစ်ခုလဲမတောင်းကြည့်ကြည့်ယူပြီးပုံပတ်သက်ပြီးပါတယ်။အဲ့ဒီကလာစစ်ဆိုးရနဲ့ကျွန်တော်တိုင်းကလက်လက်ကအခွင့်အရေးနဲ့ General Agreement တခုလုပ်တယ်။အဖြစ်ကရစီဖြစ်ဖို့အတွက်ကျွန်တော်ကကျွန်တော်ဒေသမှာနေမဲ့စစ်တုံးလက်လက်ကိုကြိုးကင်ထားမယ်။ကျွန်တော်ဒေသဖုံးပြီးလုပ်တယ်။နိုင်ငံရေးကိစ္စတွေကိုတော့အချက်သားဆိုးရတက်မှာစကားပြောတယ်။အဲ့ဒီလိုနဲ့ကျွန်တော်10နှစ်နီးပါးနေခဲ့တာနေခဲ့ကြတာပါဗျာ။အခုစစ်တပ်ကရက်ပြင်းစစ်ပွဲတွေရက်ပြီးတော့စစ်တပ်ကတိုက်ကျင်စစ်ပွဲတွေကြည့်လားအခိုင်အမာတွေ့နေ
ဟုတ်ကဲ့ဟုတ်ကဲ့
နောက်ခုကျွန်တော်နည်းနည်းပြောကြည့်နေရအခုက KIA က တိုင်းပြည်ကခုတ်ထွက်မယ်လို့ပြောလို့တိုက်တာဒါမှမဟုတ်ဖက်ဒရယ်ကြောင့်တိုက်တာအမပါဇက်နဲ့စကားပြောလို့ရတဲ့အနေထားကတနက်နဲ့စကားပြောရတဲ့အနေထားကိုရောက်ပွားရတာအတော်ဝမ်းလည်းကိုကောင်းတယ်လို့ကျော်ထင်တယ
်ဟုတ်ကဲ့ပါ
အမဘယ်နဲ့လူငယ်တွေကိုစစ်ပွဲတွေမှာအသေးငယ်ခိုင်းတယ်နဲ့တူးနေတာမုံစိုးမတွေမိဘမဲ့တွေကိုဝေးထုတ်နေရတယ်တူးနေတယ်လို့ဒုက္ခတွေဖြန့်နေရတယ်တူးနေတယ်လို့ကျွန်တော်ပြောခြင
်းဟုတ်ကဲ
့အဲ့လမ်းချလေးခဏပါဗျအဲ့ဒါမှမဟုတ်လို့ချင်းငါတို့အတွက်စစ်မတက်ရင်အခန်းဝင်မှုမရှိဘူးလို့အမြင်ရှိနေလို့စစ်ပွဲတွေဖြန့်နေနေတာဓမ္မမဟုတ်လက်ရှိအစိုးရကိုအတက်ကင်မှုစစ်ပွဲတွေဖြန့်နေနေတာ
ဟုတ်ကဲ့
ဒီလိုတော့ဆိုရင်မိန်းကုန်းတွေထုံးမှာအားကြီးရှိတယ်လို့ကျွန်တော်တ
ို့ဟုတ်ကဲ့ဟုတ်ကဲ့
ညာဟိုတက်တယ်လို့စစ်ပွဲတွေလို့ကျွန်တော်ပြောတာဖြစ်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ဟုတ်ကျွန်တော်တို့နောက်ပိုင်းအဲ့ဒီကိစ္စတွေနည်းနည်းထပ်ပြီးတော့ဆွေးနွေးကြတာပေါ့လေဆိုတော့အခုတခါကျွန်တော်ကိုစော်ချက်ကိုမေးချင်ပါလေခုနကကိုအောင်မင်းပြောသွားတယ်လို့ပဲပေါ့လေဆိုတော့ဒီကချင်ပြည်နယ်ထဲမှာအခုလိုဒီဒုက္ခတွေအများပြားဖြစ်နေတဲ့ကိစ္စလေဒီကိုစော်ချက်တို့အနေနဲ့ရောပေါ့ဒါကိုကအနီးကပ်တွေ့နေရတယ်ဆိုတဲ့အခါကျတော့ဒီလိုမျိုးဒုက္ခတွေဟိုတိုးပွားလာနေတဲ့အခြေအနေရဲ့အဓိကအကြောင်းရင်းကဟိုဘာလို့ပြောမလဲခင်ဗျာကိုယ်စကြက်ဖြစ်ပြီးပါအ
ဲကျွန်တော်တို့ဒီဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်တို့ဒီကချင်ပြည်နယ်ဘက်မှာဒုက္ခတွေတရက်ချက်တရက်ညလပေါင်းပြီးဟိုကြာလာပြီးအမြတူးလာရတဲ့အကြောင်းရင်းကဒီနိုင်ငံရေးပြည်ပခအကြောင်းပါနိုင်ငံရေးကိုကျွန်တော်တို့နိုင်ငံရေးနဲ့မဖြည့်ရှင်းပေးနဲ့လက်နဲ့နဲ့ဖြည့်ရှင်းတဲ့အခါကျတော့တပ်မတော်ကအလုံးရင်းနဲ့ထုတ်ဖြစ်စီစင်လာတဲ့အတွက်ကြောင့်ဟိုကျွန်တော်တို့ကချင်ပြည်ဒအတိအကျမှာရှိတဲ့လူတွေကတော့မနေရေးမနေဖို့နေမဲ့ပဲနဲ့သူတို့ခုဟိုလုံခြုံတဲ့နေရာဘက်ကိုကြောင်းရှိလာတဲ့အဲအတွက်ကြောင့်ကျွန်တော်တို့ဒီဒုက္ခတွေဒီအင်တာမတ်အဲတနည်းတနည်းများလာခြင်းဖြစ်တယ်ပြီးတော့ဒီပြိပခကိုခုနကကျွန်တော်ပြောသွားတဲ့လိုပဲနိုင်ငံရေးစပွဲပေါ်မှာအဲညီညီနဲ့နဲ့ကျွန်တော်တို့တိုင်းရင်းသားတွေတောင်းဆိုတဲ့အဲအနေထားမှာသူတို့ရောင်းအောင်အစိုးရအနေနဲ့စပ်တော်အနေနဲ့နေကြကျွန်တော်အနေနဲ့ဘလို့တက်ဆက်ရအာဏာပိုင်အနေနဲ့ကျွန်တော်တိုင်းရင်းသားတောင်းဆိုတဲ့အဲဟာကိုဖြေလျှော့ပေးမယ်ဆိုတော့ဒါကအဲဘာကကျွန်တော်တို့မြန်မာနိုင်ငံကဒီ IDP ဒီဒုက္ခတွေဒီရှိတာဆိုတာအကြောင်းမရှိပါဘူးပြီးတော့အဲကျွန်တော်တခုပြောချင်တာကတော့ကျွန်တော်တို့ IDP ဒီရောချူချူရေးနေရှိတဲ့ခြင်းကြောင့်ကျွန်တော်တိုင်းပြည်ကိုပြန်လည်ထူထောင်တဲ့အခါမှာကျွန်တော်မြန်မာနိုင်ငံရဲ့ဘော့ဖို့အနေနဲ့အမင်းဆုံးဆေးရခိုင်တို့ကတော့ပြတ်လတ်နေတယ်လို့ဖြစ်နေတယ
်ဟုတ်ကဲ့ဟုတ်ကဲ့ပါဆိုတော့ဟိုတကယ်လို့ပေါ့လေအဟိုအခုမြန်မာနိုင်ငံမှာဆိုလို့ရှိရင်ဟိုတတိယအကြိမ်ပေါ့လေပင်လုံကြီးလာကန်ဒီဆွေးနွေးပွဲလုပ်ဖို့လေအခုဟိုအစိုးရနေပြီးတော့ဆောင်ရွက်နေတာပေါ့ဆိုတော့တကယ်လို့မြန်ဒီဒေသခံတိုင်းရင်းသားအဖွဲ့အစည်းတွေအနေနဲ့အစိုးရနေပေါ့လေဟိုအပြစ်ခက်ရစဲတဲ့စာချုပ်မှာ NCA မှာလက်မှတ်ရေးထိုးတာတို့ဟာတို့ဟိုဖြစ်လာမယ်ဆိုရင်တော့ဟိုအဲ့ဒီအခြေအနေနဲ့ပတ်သက်ပြီးတော့ဒီဒုက္ခတွေအနေနဲ့ဘလို့ပုံစံမျိုးနောက်ဒီဘလို့မျိုးမျှော်မှန်းထားတာမျိုးရှိပါလေ
ဟုတ်ကဲ့ကျွန်တော်တို့ဒီ NCA လက်မှတ်ကိစ္စနဲ့ပတ်သက်လို့ကျွန်တော်တို့NCA ဖွဲ့ထူးတဲ့အဖွဲ့ကြီးလည်းကျွန်တော်တို့မြင့်တင်ကိုတွေ့ကျွန်တော်တို့ရှိခဲ့ပါပြီဒါပေမဲ့NCA လည်းမထူးထားတဲ့ကျွန်တော်တိုင်းရင်းသားလည်းမဲ့ကိုက်ဒေတာဒီမှာလည်းမထူးမခြားနာပါဘူးဘလို့ဆင်ဆင်ပါတော့နော်ဒါကြောင့်ကျွန်တော်တို့က NCA ထူးနေဖြစ်စေမထူးနေဖြစ်စေကျွန်တော်တိုင်းရင်းသားဒေတာမှာတော့တိတိဒီတိုင်းရင်းဟိုကကျွန်တော်တို့ IGPD ရဲ့အခြေအနေကတော့ဟိုကတိတက်လာမဲ့အကြောင်းတော့မရှိဘူးအဲ့ဒါကြောင့်NCA မထူးနဲ့ထူးလဲဘယ်လိုကောင်းလဲဆိုတော့ဒီတက်ဆိုင်ရာအာဏာပိုင်အစိုးရအနေနဲ့သူတို့ဟိုတိုင်းရင်းသားနဲ့တိုက်ကြတဲ့တောင်းဆိုရဲ့ဟာကိုပဲမဖြေလျှော့အောင်တော့ဒါကအစင်တင်နေလို့ကျွန်တော်တို့မကြည့်မှုက
ြဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ဒီမြန်မာနိုင်ငံမှာဆိုလို့ရှိရင်ခုနလိုပေါ့ဒီဒုက္ခတွေအရေးကိစ္စမှာဟိုအဓိကဟိုနှစ်တွေတော်တော်ကြာကြာဟိုဒုက္ခတွေဒီဟိုအများပြားရှိနေတဲ့ဒေသတွေမှာကရင်ပြည်နယ်လည်းပါပါတယ်ဆိုတော့ကရင်ပြည်နယ်ဒီနေဆက်တကြောပေါ့လေကရင်နဲ့ကယားပြည်နယ်ကရင်နီပြည်နယ်နေဆက်တကြောမှာရှိတဲ့ဒုက္ခတွေစခန်းတွေမှာဆိုလို့ရှိရင်ဒုက္ခတွေဥယျာဉ်တသိန်းကျော်ကျော်တောင်ရှိတယ်ဆိုတာမျိုးရှိတယ်လို့ကျွန်တော်တို့သိရပါတယ်ဆိုတော့ဟိုဒီနေ့ဒီဆွေးနွေးမယ့်အစီအစဉ်မှာလည်းပဲဒီကရင်ဒုက္ခတွေဒီကိုစားဒီဆောင်ရွက်နေတဲ့သူတူကိုကျွန်တော်တို့ဒီဆွေးနွေးပွဲမှာပါဝင်ဖို့ဖိတ်ခေါ်ထားပြီးမယ်လေအကြောင်းကြောင့်ကျွန်တော်တို့ဆက်သွယ်လို့မရခဲ့ပါဘူးဆိုတဲ့အခါကျတော့ဒီလိုမျိုးဒီဟိုထိုင်းမြန်မာနယ်စပ်အထူးသဖြင့်တော့ဒီကရင်ဒေသမှာဆိုလို့ရှိရင်လည်းပဲဒီ KNU ကရင်မျိုးသားအစည်းအဝေးနဲ့အစိုးရကြားမှာဒီ NCA ကိုလက်မှတ်ထိုးထားပြီးမယ်လေပဲဒီပြီးခဲ့တဲ့3-4လလောက်မှာဟိုအကြောင်းကြောင့်နေကြောင်းတိုက်ပွဲတွေဖြစ်လို့ဒုက္ခတွေထပ်ပြီးရတဲ့ဆိုတဲ့အနေအထားတွေလည်းရှိပါတယ်ဆိုတဲ့အခါကျတော့ကုစောချက်ပြောတယ်လို့ပဲပေါ့လေအခြေအနေတွေကတော့ NCA လက်မှတ်ရေးထိုးထားလဲဟိုခုနလိုပေါ့ဒါလူလူရဲ့ဘက်ကတိတ်ပြီးတော့ဟိုမျောလင့်မထားဘူးဆိုတဲ့အနေအထားမျိုးကိုကျွန်တော်တို့နားလည်လို့ရပါတယ်ဆိုတော့ကောဒီဒုက္ခတွေတွေကိုကူညီကယ်ဆယ်ရေးအပိုင်းမှာကောဒီဒုက္ခတွေအနေနဲ့ခုနလိုအစားအစာအလုံးလောက်တို့မရဘူးဆိုတော့ဘလို့ရေရှည်မှာရက်တည်နေလဲဘလို့ရေရှည်မှာတို့ဆက်ပြီးတော့ဟိုသွားမလဲခင်ဗျာ
အဟုတ်ကဲ့ဒီဒုက္ခတွေတွေရဲ့ကိုပန်းတဲ့လမ်းကြောင်းတွေကိုတို့ကတို့နီးဟာနဲ့တို့ဘယ်လိုခေါ်မလဲအလီလီတို့ကကျွန်တော်တို့တကယ်လို့များတွားတယ်ဆိုလဲအချင်းချင်းခုနပြောတယ်လို့ခြေပိုင်းမှာကျွန်တော်ပြောသွားလို့ပဲစာတင်ရတယ်တောင်းခံရတယ်ပြီးတော့ဝင်းကြီးထုတ်အမိတ်နဲ့ကျွန်တော်တို့ဒီဒုက္ခတွေရှိတဲ့နေရာတွေကဒီမှာကျွန်တော်တို့ကိုပန်းနဲ့ပြည်စည်းနဲ့တွားရခြင်းလဲအဲတက်ကအဲတမတော်ကတိုင်းမူအမိန်တို့အထက်ကအစအရာရှိတွေရဲ့ခွင့်ပြုချက်လက်မှတ်တွေမပါလို့ကျွန်တော်တို့ gate ဒီမှာအဲ check ပိုင်ခွင့်လည်းမရှိပါဘူးဒါပေမဲ့တခုရှိတာကကျွန်တော်တို့ဟိုတစ်ခါကျွန်တော်တို့ကချင်ပြည်နယ်မှာနေလုံကစာထုတ်ထားတာရှိတယ်ကျွန်တော်တို့ဒီဗန္ဒရဲ့အတင်းဖွဲ့အနေနဲ့ဒီဟိုအစိုးရရဲ့ control area မဟုတ်တဲ့ living ကျွန်တော်တို့ကချင်းချုပ်တဲ့နေနေမှာလည်းဒုက္ခကြေကြအများကြီးရှိတယ်ကျွန်တော်တို့အဲ့မျိုးနေရာမှာကျွန်တော်တို့ကိုပနဲ့ပြည်စည်းတော့ပြည့်နေချိန်မှာအခုနောက်တော့ဆိုရင်ခင်ဗျားတို့ပါရရဲ့အတင်းအဖွဲအနေနဲ့လည်းနောက်တော့ဆိုရင်ဒါမျိုးကချင်းချုပ်တဲ့နေနေတွေမှာကိုပနဲ့ပြည်စည်းတွေမတွားဖို့မလာဖို့မဆက်တယ်ဖို့တကယ်လို့များကိုပနဲ့ပြည်စည်းတွေကိုပေးလို့ချင်းကျွန်တော်ဥပဒေရဲ့ဆက်ကွန်တက်နဲ့ညီတဲ့ဆက်ကွန်တက်နဲ့ပြန်ဆိုရပါလိမ့်မယ်ဆိုတဲ့စာထုတ်ထားတာရှိတယ်အဲ့ဒါကြောင့်ဒီဒုက္ခတွေတွေရဲ့အရေးကတော့ကျွန်တော်တို့ကြာလာလို့ချင်းပို့ပြီးမှကျွန်တော်တို့ဟိုထောက်ပံ့ရေးပစ္စည်းတွေလည်းတော့ပေးဖို့ကျွန်တော်ကိုပတ်နဲ့ပစ္စည်းကိုပြုလို့ရှိမှရောက်ဖို့ကအင်မတန်မှခေရင်လာတဲ့အနေအထားမှာရောက်ရှိနေပါပြီအခုကဒါကြောင့်သိုးရင်ချက်သိုးရင်လာနေပါပြီကျွန်တော်တို့ဒီတိုင်းသားဒေတာတက်မှာပြီးတော့ပူဆိုးတာကကျွန်တော်တို့ဒီကချင်ပြည်နယ်ဒေတာမှာတော့ဒီ refugee ဆိုတဲ့ဥတာကိုပြည်ပြည်ကနေလက်မခံဘူးအဲကြောင့်ကျွန်တော်တို့ကဒီကချင်ပြည်နယ်နဲ့ရှမ်းပြည် Northern Shan State ဒေတာမှာတော့ IDD နဲ့ပဲကျွန်တော်တို့နေနေရခြင်းဖြစ်ပါတယ်ခင်ဗျ
ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ဒီတစ်ခါကျွန်တော်ဦးအေးလင်ကိုပြန်ပြီးတော့အလှည့်ပေးပြီးတော့မေးချင်ပါတယ်ခင်ဗျာဆိုတော့ဒီရခိုင်ပြည်နယ်အရေးမှာပေါ့လေခုနလိုပေါ့ဒီဘင်္ဂလားဒေ့ရှ်နဲ့ဒီမြန်မာအစိုးရဘက်ကနေပြီးတော့ဒီဒုက္ခသည်တွေကိုမြန်မာအစိုးရဘက်ကပြန်လက်ခံဖို့ဆိုပြီးတော့သဘောတူညီချက်တွေရှိတယ်ဆိုပေမဲ့လည်းအခုချိန်အထိပေါ့လေအကြောင်းကြောင့်ဒီဒုက္ခသည်တွေကိုပြန်ပြီးတော့လက်ခံနိုင်တဲ့အနေအထားကိုမရောက်လာသေးပါဘူးဆိုတော့ဒီလိုအခြေအနေတွေကိုဟိုပိုပြီးတော့ဟိုအဖြေရှာဖို့လိုမယ်လို့လေခုနကဦးလင်းကပြောသွားတယ်ဆိုတော့တကယ်တမ်းဒီလက်တွေ့ကြကြအကောင့်ထဲပေါ်ဖို့အကောင့်ထဲပေါ်လာဖို့အတွက်ဟိုဘလို့တွေဆောင်ရွက်ရင်ပို့ပြီးတော့အဆင်ပြေနိုင်မလဲခင်ဗ
ျကျွန်တော်တို့ဘာသာရေးကောင်းဆောင်တွေအနေနဲ့ကတော့တိုင်ပင်တင်းကြောထားတာပေါ့ဒီဟိုတိုင်ပြည်အစိုးရများအချင်းချင်းပြည်တော်ချင်းချင်းဒီလိုလုပ်တာတွေကတော့တိုင်ပင်တမန်ငင်းနဲ့လုပ်တာတွေကလည်းလိုအပ်ပါတယ်နောက်တစ်ခုကသက်ဆိုင်ရာကာယကံရှင်တွေကိုကျွန်တော်တို့ကြည့်ပြလို့လိုတယ်။မြေပြင်မှာဒုက္ခခံစားနေရတဲ့ပုဂ္ဂိုလ်တွေ၊ရခိုင်ဒေသမှာရှိတဲ့ရခိုင်ဒေသကပုဂ္ဂိုလ်တွေရောဟိုဘက်ကိုရောက်နေတဲ့အစ္စလာမ်ဘာသာဝင်တွေရောအဲ့ဒီကာယကံရှင်တွေကိုထိတွေ့ပြီးတော့သူတို့ရဲ့စိုးရင်စိတ်ကလေးတွေကိုကျွန်တော်တို့ပြေပြောက်အောင်လက်တွေ့ကြကြလုပ်ပေးဖို့လိုပါတယ်။အခုကျွန်တော်မြင်နေတာကတော့ဖြင့်ရခိုင်အရေးကသူ့အတိုင်းတိုင်းကနေ့ရှိလာများကဖြစ်ခဲ့တဲ့ပြဿနာဖြစ်တဲ့တွေရှုပ်ထွေးမှုတွေအများကြီးရှိတယ်အကြောင်းရင်းကလည်းတခုလည်းမဟုတ်ဘူးအဲ့တော့အချိန်ယူပြီးဖြေရှင်းရမှာတော့မှတ်ပါလေသို့တော်လည်းပဲယောဂပုံမှာပယောဂကထပ်ဆင်းနေတယ်အဲ့တော့အဲ့လိုဘေးထိုးသွေးထိုးနေတဲ့ပုံကူတွေဟာစိုးရိမ်နေကြတဲ့ဒီပြည်သူတွေကိုကျွန်တော်တို့စိတ်တွေကိုပြေပြောက်အောင်မပြောဘဲနဲ့ပို့ပြီးတော့ဆိုးဝါးလောက်အောင်ပျောက်ပြင့်သွေးထိုးနေတယ်ဆိုတာနှစ်ဖက်စလုံးမှာကျွန်တော်တို့ထင်ထင်ရှားရှားကျွန်တော်တို့တွေ့နေရပါတယ်တော့အဲ့ဒါကြောင့်မို့ဒီပြည်သူတွေကိုကာယကံရှင်ပြည်သူများကိုကျွန်တော်တို့ကဖြောင်းဖြောင်းဖြတ်ဖြတ်နဲ့ကျွန်တော်တို့ကပြောဖို့လိုတယ်လို့ဒီပေးထားတော့ကတိများကိုလက်တွေ့မျက်တွေ့ပေါ့လေ low hanging fruits လို့ခေါ်တဲ့ကျွန်တော်အကောင့်တွေပေါ်နိုင်တော့ဟိုလောက်လို့လွယ်ကူသောကိစ္စရများကိုကျွန်တော်တို့ကလက်တွေ့လေးလုတ်ပြလိုက်ရင်ယုံကြည်မှုတည်ဆောက်မှုရပါမယ်အဲ့လိုယုံကြည်မှုတည်ဆောက်မှုရလာတဲ့နေ့အမြတ်တော့ဒီပြဿနာကပြည့်တယ်ပေါ့မယ်ဘာကြောင့်လဲဆိုတော့ဒုက္ခတွေများကြီးမြန်မာနိုင်ငံမှာနေခဲ့တာဆိုတာကိုကျွန်တော်တို့ဒါအခိုင်အမာတက်ပြီးပြနိုင်တယ်ဆိုလို့ရှိရင်သူတို့ကိုတယောက်မကြာအကုန်လက်ခံမယ်ဆိုတာပြောပြတာပြောပြတာဖြစ်တဲ့အတွက်ကြောင့်ဘာကြောင့်မလာဘူးလဲဆိုတော့ယုံကြည်မှုရှိနေတဲ့အတွက်မလာတာအဲ့ဒါကြောင့်မို့သူတို့ယုံကြည်မှုရှိလာအောင်လက်တွေ့လုပ်ဖို့လိုတယ
်
အဲ့ဒီ stakeholders တွေကိုကာယကံရှင်တွေကိုထိတွေ့ဖို့လိုတယ်သူတို့ရဲ့စိုးရိမ်တွေပြပြအောင်လုပ်ဖို့လိုတယ်သူတို့ထိုးဆုံးဆောင်နေတဲ့လူတွေကိုလည်းထိတိမျှော တားဆီးဖို့လိုပါတယ်ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ဦးဝင်းလင်းပြောသွားတဲ့အထဲမှာဆိုလို့ရှိရင်ဒါကတော့ဒီတာဝန်ရှိတဲ့သူတွေအစိုးရတွေအနေနဲ့ဟိုဒီဒုက္ခတွေတွေပြန်လာမယ်ဆိုလို့ရှိရင်ရုံကြီးကြီးနဲ့ပြန်လာလို့ရနိုင်တဲ့အခြေအနေတည်းမျိုးကိုဖန်တီးပေးဖို့ပေါ်ဆောင်ပေးဖို့ဆိုတာမျိုးပေါ့လေဆိုတော့တစ်ဖက်မှာလည်းပဲဒီလိုအခြေအနေမျိုးဟိုဒီဒုက္ခတွေအနေနဲ့ခုနလိုရုံကြီးကြီးနဲ့ဖြစ်လာဖို့ဆိုတဲ့ကိစ္စဒုက္ခတွေနဲ့ဆက်ဆံဖို့တွေမဟုတ်ဘဲနဲ့ဒီနိုင်ငံတကာမှာဟိုဒီမြန်မာနိုင်ငံရဲ့ပုံရိပ်အနေထားနဲ့ပတ်သက်ပြီးတော့ဖြစ်ပျက်နေတဲ့အနေထားမှာရောဒီမြန်မာအစိုးရအနေနဲ့ဟိုဟိုတိတိကျကျပေါ့ဗျာဖြည့်ရှင်းပေးမယ်ဆိုလို့ရှိရင်ပြန်ဖြည့်ရှင်းတာမျိုးပေါ့ဥမာအခုဆိုလို့ရှိရင် ICC ကိစ္စဆိုတာမျိုးအကုန်လုံးကဟိုတချို့တွေကပြောနေကြတာမျိုးတွေရှိတယ်ဆိုတော့ဥမာ ICC ကိစ္စမျိုးမှာဆိုလို့ရှိရင် ICC ကတောင်းဆိုနေတဲ့ကိစ္စကိုသူဟိုဘာမှတုံ့ပြန်စရာမလိုဘူးဆိုတာမျိုးတည်းဟိုတခြားဟိုဒီလိုကိစ္စမျိုးကိုဒီနိုင်ငံကမှာဒီမြန်မာရဲ့ပုံရိပ်ပို့ပြီးတော့အဆင်ပြေပြေဖြစ်လာနိုင်အောင်တခြားနည်းလမ်းတွေရောဘာတွေများရှိနိုင်မလဲခင်ဗ
ျဟုတ်ကဲ့ဟိုသက်ဆိုင်ရာအာဏာပိုင်များရဲ့တုံ့ပြန်ချက်ဒီဘာတွေကတော့ကျွန်တော်မှတ်ချက်မပေးချင်ပါဘူးသို့တော်လည်းပဲကျွန်တော်တို့လုံတယ်လို့ပြောထားတဲ့ကိစ္စကြကလေးဒီဥမာစံစားစစ်စီလုပ်ပါမယ်လို့ပြောထားတဲ့ကိစ္စကြကလေးဒီအဲ့ဒါလေးကိုနှစ်ဖက်စလုံးကဘာလို့ညီမပေါ်ဒီပဲမလိုက်ဖဲနဲ့စုံစမ်းစစ်ဆေးမှုများကိုလောက်ပြနိုင်ပြီဆိုရင်အပီပီဆိုင်ရာလက်တာတော်တော်လေးကိုလက်ခံလာမှာပါအခုကိုကျွန်တော်တို့လုံမယ်လို့ပြောတယ် UN နဲ့ပူးပေါင်းမယ်လို့ပြောတယ်နောက်ပြီးတော့ဟိုအတွေ့အတွေ့မှုကြုံရဲ့ကိုယ်တိုင်ကိုလက်ခံရင်းသူ့ရဲ့ရုံးဝင်မယ်ဆိုတဲ့ကိစ္စဒါလည်းအင်မတန်အပြုသဘောဆောင်တဲ့ဟိုဟိုကိစ္စရည်ဖြစ်တယ်လीအဲ့ဒါလေးတွေကိုလက်တွေ့ကြကြလေးတစ်ခုလုပ်ပြီးလိုက်ရင်ကျွန်တော်ပြောတင်တာအပီပီဆိုင်ရာလည်းပဲဒါပေါင်းပေါင်းကူညီမှုတွေလည်းဒါအဆင်ပြေသွားမယ်ကာယလက်ရှိဒုက္ခတွေများအနေနဲ့ပေါ့ဒီဒုက္ခတွေများနဲ့တစ်ချိန်လုံးကအတူရှင်တွဲပြီးနေထိုင်တာနဲ့ဟိုရခိုင်တိုင်းသားများအနေနဲ့ရောတစ်ချိန်လုံးကကျွန်တော်ရှင်တွဲပြီးနေထိုင်ရတာလည်းရှိတယ်ဒီကျွန်တော်ရခိုင်ပြည်နယ်မှာပွားပြီးနေတဲ့အခါမှာအလာတော်များကအစတစ်ချိန်လုံးကရှင်တွဲပြီးနေထိုင်ရတဲ့ဆိုတဲ့အကြောင်းကိုပြောတယ်အဲ့တော့သူရဲ့ကာယဆင်းရဲဒီပြောင်းကျွန်တော်တို့ပြောပြီးတော့တကယ်ဥပဒေစိုးမိုးမှုပါလေတို့ပါလေ rule of law တကယ်ရှိလာပြီဆိုရင်ဒီဒီရဲ့စိတ်ချယုံကြည်ပြီးတော့အထူးရှင်းတွဲနေထိုင်ရင်မှကျွန်တော်စိတ်ကဘလူကမှမကန့်ကွက်ပါဘူးတို့တော်လည်းတို့ဆိုရင်လည်းရှိတယ်မဆိုရင်လည်းလို့လည်းပြောလို့ရဘူးအဲ့တော့ဥပဒေစိုးမိုးရေးနဲ့လက်တွေ့ကြကြကျွန်တော်တို့အကောင့်တွေပို့ပြီးဒီတွင်းကလည်းအဆိုင်ရများရဲ့ပါဝင်မှုကြောင့်အောင်မြင်လာမယ်ဒီဒီဆိုင်ရာလည်းပဲကျွန်တော်ဖိအားတွေရှုံချတာလေးလုပ်မယ်ဆိုပူပေါင်းပြီးတော့ကျွန်တော်လွယ်ကူအောင်သူတို့ကူညီပေးမယ်ဆိုရင်တော့ကျွန်တော်စိတ်ကရခိုင်အရေးမှာအခြေရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်အဓိကမေးလိုတာလည်းပဲခုနလိုပေါ့လေနိုင်ငံတကာနဲ့ဟိုဒီအစိုးရအနေနဲ့ပူးပေါင်းဆောင်ရွက်မှုအပိုင်းမှာခုနလိုမျိုးပေါ့လေဟိုဘယ်လိုပုံစံမျိုးနဲ့ဟိုပို့ပြီးတော့အစိုးရအနေနဲ့ထဲထဲဝင်ဝင်ပို့ပြီးတော့လှုပ်ဆောင်ရင်ကောင်းမလဲဆိုတာမျိုးကိုကျွန်တော်ဆိုလိုတာဖြစ်ပါတယ်ခင်ဗျာဆိုတော့ကျွန်တော်တို့ဒီအစီအစဉ်ကလည်းမကြခင်ပြီးတော့မှဆိုတော့ဒီအစီအစဉ်ဟိုမပြီးခင်မှာပေါ့လေအနီးဟိုနှီးကုန်းချုပ်ပြီးတော့ပေါ့လေဟိုကျွန်တော်ဟိုမေးလိုပါတယ်ဆိုတော့ဒီဒီမြန်မာနိုင်ငံမှာဒီဒုက္ခတွေအရေးပြဿနာပေါ့လေဆိုတော့ဘယ်လိုအဆုံးသတ်မလဲဘယ်လိုရှော့ချနိုင်မလဲဆိုတာနဲ့ပတ်သက်ပြီးတော့ကိုအောင်မိုင်အဲဟိုဆွေးနွေးပြပါခင်ဗျခက်တူတူနဲ့လူရင်းပေါ့လေ
ဟေးရဆရာဆရာကိုတော်တက်တို့ဆရာဦးဝေလုံတို့ဟိုပြောတဲ့ကိစ္စကတော်တော်အရေးကြီးတဲ့ကိစ္စတွေဖြစ်တယ်သူကလုံးဝမကိစ္စဖြစ်တယ်ကျွန်တော်ဆိုလိုချင်တာစစ်ပွဲတွေရက်ပုတ်နဲ့ရက်ရုံနဲ့မလုံလောက်ဘူးယုံကြည်စိတ်ချတဲ့နိုင်ငံရေးအခင်းကျင်းနိုင်ငံရေးအနေအထားတို့ကိုကျွန်တော်ဖန်တီးနိုင်မှာပဲဖြစ်တယ်အဲ့တော့ကျွန်တော်တို့အထုတ်ကြည့်မယ်ဆိုရင်ကဒုက္ခတွေပြဿနာနိုင်ငံရေးပြဿနာဖြစ်တယ်ဆိုတာအခိုင်အမာပြောလို့ရတယ်လို့ဖြစ်တယ်။အဲ့တော့နိုင်ငံရေးပြဿနာဖြစ်တဲ့အတွက်နိုင်ငံရေးလေးနဲ့ဖြစ်ရှင်းတာအကောင်းဆုံးဖြစ်တယ်။မှလူမှုအနေနဲ့စစ်ကိုမဆန့်ကျင်စစ်ကလူမှုကိုဆန့်ကျင်အထိချာပဲဖြစ်တယ
်။ဟုတ်ကဲ့။
အဲ့တော့ဗျာခဏလုံးနဲ့စစ်မီးပွားဖြစ်စီမဲ့စစ်တပ်ထောက်ကမွေးတွေကစစ်ဆန့်ကျင်ပွဲတွေကိုဒီမှာနိုင်ငံသားအားလုံးတက်မလို့သားတွေအပါအဝင်အားကျုံးမှန်တဲ့ပူးပေါင်းဆောင်ရွက်ကြဖို့ကျွန်တော်မြစ်တရဲခံနေတယ်။မမကြီးအမြင်ကြီးပြီ
း
ဒုက္ခတွေလေးမိမိကြော်ရမိမိဒေသမိမိအိုးအိမ်လေးဖြစ်ချက်လက်ချပြန်နိုင်မှုကအရေးကြီးဆုံးကိစ္စဖြစ်တယ်ကျွန်တော်ထင်တယ
်ဟုတ်ကဲ့ပါခင်ဗျာ
ဆောင်ပေးပါတယ်အားလုံးကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာဆိုတော့ကိုကျော်လက်ဟိုတူတူနဲ့လူကြီးလေးဝင်ပြီးတော့ဆွေးနွေးပေးပါခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့နောက်နောက်ကျွန်တော်တို့ဟို IPP ဒီဘယ်လိုဆက်သွယ်ရမလဲဆိုတဲ့အထင်မှာခုနကိုလိုမျိုးပြောထားတဲ့အထင်မှာလည်းပါပါပြီဒီနိုင်ငံကြီးကိုနိုင်ငံကြီးအင်းနဲ့ပဲအမြန်မဖြစ်ရှင်းနေတော့ကျွန်တော်တို့နိုင်ငံရဲ့အဲနောက်ဘယ်လိုကွန်မစရောအနာဂတ်ဒီတဲ့အဲဟိုဘောလူငယ်တွေအတွက်လည်းကျွန်တော်တို့ဆွေးညာဖြစ်လာတယ်ပြီးတော့အနာဂတ်နိုင်ငံကောင်းဆောင်တွေအဲအတွက်လည်းကျွန်တော်တို့အင်မတန်မှဆွေးညာဖို့အခြေအနေရောက်နေပါပြီကျွန်တော်တိုင်းဒါဒီဒါအဒီမှာလည်းဘယ်လိုကွန်မစရောဒီ IGP ဒီကိစ္စပဲကျွန်တော်တို့ဟိုဒုက္ခနဲ့နေနေကြရဆိုတော့ပညာရေးကိစ္စလူမှုရေးကိစ္စပြီးတော့စီးပွားရေးအကုန်လုံးအလီလီကအချက်နေနေတဲ့နေ
အင်မတန်ဆိုရင်ရေမတူရောက်ရောက်နေပါတယ်ပြီးတော့မြို့ကြီးကြကြီးမှာကျွန်တော်တို့ Hotcock DVD ကျွန်တော်တို့ဒီရုပ်ကံမြန်မာကျွန်တော်တို့တွေ့ခဲ့ရပြီလို့ပဲ IDP ဆိုတော့တည်လားဆိုမတည်ဘူးတဲ့အများကြီးရှိပါသေးတယ်အဲအကြောင်းကျွန်တော်တို့ဒီစိုင်းရင်သားတွေကမှာကတင်ပြတက်ကိုအမျိုးအဲဟိုဘောဒီဘက်ကျွန်တော်တို့တိုင်းသားတွေကမှာပဲအမျိုးဖြစ်နေတလားပေါ့နော်တခါကျတော့အမျိုးပဲကျွန်တော်တို့တုံ့တက်မိတယ်ပြီးတော့ဒီပရိပက္ခကိုလည်းကျွန်တော်တို့ဟိုတိုက်ကြည့်ဒီအတွက်လည်းဘယ်လိုခေါ်မလဲရှေ့ချက်ဒီမှာအကောင်းတဲ့လက္ခဏာပို့ပါဘူးအဲဒါကြောင့်ဒီပရိပက္ခကိုခုနပြောရတော့ဒီလိုပါပဲအမြန်ဆုံးနိုင်ငံရေးနည်းနဲ့ပေါ့နော်ဒီတိတိနဲ့မြန်မြန်ဆုံးတက်ခြင်းနဲ့တော့ကျွန်တော်တုံ့တက်ပြီးပါတယ်ဆရာ
ဟုတ်ကဲ့ပါခင်ဗျာဟုတ်ကဲ့ပါအင်ကေဦးရင်လင်ရောပြောပြပြအောင်ခင်ဗျာနောက်ဆုံး
ແມ່ນပစ္စည်းတွေမဟုတ်ပါဘူး။ဒါရှိလာလေးလေးဒီလူသားတွေရဲ့ဒုက္ခတွေကဒါအင်မတန်ကိုဝင်းနေကြည်ခွဲဖို့ကောင်းပါလေ။ Human Nutrition Crisis လို့ခေါ်ပါလေ။လူသားကြီးရဲ့ဆိုင်ရပါ။လူလူပါလာနိုင်ငံသားတွေဘယ်လိုမှပတ်သက်ဘူး။လူတွေဒုက္ခရောက်နေတဲ့ကိစ္စ။အဲ့တော့လုံလိုက်ကိုင်းနိုင်တဲ့ပုံစံလေးဘာသာရေးအနေနဲ့ပြောရင်တော့လောဘဒေါသမောဟမမာနတွေချပြီးတော့ကျွန်တော်တို့ပြည်လည်းဥလမ်းကြောင်းလေးလို့ပြောပါ။အတူတူမောဟဆိုရင်မသိခြင်းလူတွေဘာကြောင့်ကြောက်လဲမသိတာ။
ဟုတ်ကဲ့
တော့မတိခြင်းကိုတိအောင်လုပ်ပြီးတော့ကကျွန်တော်တို့ဒီလူသားတွေရဲ့ဒုက္ခကိုအဖက်စလုံးဖြေလျှော့ပြီးတော့ကနော်အပိအယူလေးတွေလုပ်ပြီးတော့မှ
ဒါရ
ဲ့ဆိုတာနှစ်ဖက်ကျွန်တော်တို့ပြန်လာစဉ်းစားကြည့်လို့ရတဲ့ကိစ္စဖြစ်တဲ့အတွက်နော်ရင်းရင်းကြီးကြီးလေးတစ်ဖက်ဒီတိုင်းဖြေရှင်းပြီးတော့ဖြေလျှော့ပေးပါလို့ကျွန်တော်မြတ်တာရက်ခံလိုပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ဒီကနေ့အချင်းရှိသွားပြီဖြစ်တဲ့အတွက်ဒီကနေ့ညစနေနေ့တဲ့လေးလိုင်းအစီအစဉ်ကိုဒီမှာပဲအဆုံးသတ်ပါရစေခင်ဗျာ